ယောမအခိုင်ရှစ်အငယ်35ကနေ39ကိုအခြေခံပြီးယုံကြည်သူတို့ရဲ့ကယ်တင်ခြင်းလုံခြုံစိတ်ချမှုအကြောင်းကိုကျွန်တော်ဆက်ပြီးဝင်ခတ်သွားမှာဖြစ်ပါတယ်။ယောမအခိုင်ရှစ်အငယ်35ကနေ39အထိကိုကျွန်တော်ဖတ်ပြပါမယ်။ခရစ်တော်ဤချစ်ချင်းမြတ်တာနဲ့ငါတို့ကိုအဘယ်သူကွာစေမီနီ။အကယ်စင်စစ်ကိုတော်အတွက်အကျွန်ုပ်တို့သည်အစင်မပြတ်အသေးတက်ခြင်းကိုခံရကြပါ၏။တပ်ဖို့ရထားသောတိုးကဲ့သို့အကျွန်ုပ်တို့ကိုသူတပားမှတ်တတ်ကြပါ၏ဟုကြမ်းစာလာသည်နှင့်အညီစင်းရဲညဉ့်ညင်ခြင်းညှင်းဆဲနှိပ်စက်ခြင်းမွတ်တိတ်ခြင်းအဝတ်အချိစီရှိခြင်းဘေးနှင့်တွေ့ကြုံခြင်းကွံ့မြတ်ခြင်းကိုခံရတော်လဲထိုအမှုတို့တွင်အဘယ်အမှုသည်ခရစ်တော်၏ချစ်ခြင်းမြတ်တာတော်နှင့်ငါတို့ကိုကွာစေမီနီမကွာစေသည်တာမကငါတို့ကိုချစ်တော်မူသောသူ၏ကျေးဇူးတော်ကြောင့်ငါတို့သည်သူအမှုခတ်သိမ်းတို့ကိုခံစင်တွင်ပင်အထူးသဖြင့်အောင်မြင်ကြ၏အကြောင်းမူကားသေခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေကောင်းကင်တမန်ဖြစ်စေအထုအမြတ်ဖြစ်စေအာနာတကိုးဖြစ်စေမျက်မှောက်အရာဖြစ်စေနောင်လာလက်တန့်သောအရာဖြစ်စေအမြင့်ဖြစ်စေအနိုင်ဖြစ်စေဤအရာမှစ၍အဘယ်နမိတ်တအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဖခင်သခင်ဤမေတ္တာတော်နှင့်ငါတို့ကိုမကွာစေနိုင်ဟုငါသဘောကျလျက်ရှိ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်ထဲကချစ်ချင်းမေတ္တာဟာယုံကြည်သူတို့ကခရစ်တော်ကိုချစ်တဲ့ချစ်ချင်းမေတ္တာကိုပြောနေတာမဟုတ်ပါဘူးခရစ်တော်ကယုံကြည်သူတို့ကိုချစ်တဲ့ချစ်ချင်းမေတ္တာတော်ကိုပြောနေတာဖြစ်ပါတယ်ခရစ်တော်ဤချစ်ချင်းမေတ္တာနဲ့ငါတို့ကိုအဘယ်သူကွာစေမီနီလို့ယောမအခိုင်းရှစ်အငယ်35မှာပေါ်လို့ကမေးခွန်းထုတ်ပြီးကွာစေနိုင်မယ်လို့ထင်မြင်ယူဆနိုင်တဲ့အရာတွေကိုလည်းဖော်ပြထားပါတယ်။အဲ့ဒီအရာတွေကတော့စင်းရဲညဉ့်ညင်ခြင်း၊ညှင်းဆဲနှိပ်စက်ခြင်း၊မွတ်တိတ်ခြင်း၊အဝတ်အချိစီရှိခြင်း၊ဘိနှံ့တွေ့ကြုံခြင်း၊ကွံ့မြတ်ခြင်းစတဲ့အရာတွေဖြစ်ပါတယ်။ဒီကြမ်းချက်မှာဖော်ပြထားတဲ့စင်းရဲဒုက္ခအလုံးဟာယေရှုခရစ်တော်ကိုယုံကြည်ခြင်းကြောင့်တော်လကောင်း၊ယေရှုခရစ်တော်ရဲ့အမိန့်တော်ကိုနာခံခြင်းကြောင့်တော်လကောင်းခံရတဲ့စင်းရဲဒုက္ခတွေဖြစ်ပါတယ်။အဲ့ဒီတော့ဒီကြမ်းချက်တွေကစင်းရဲညုံညင်ခြင်းဆိုတာဟာခရစ်တော်ကိုယုံကြည်ခြင်းကြောင့်ခံရတဲ့အမျိုးမျိုးသောဒုက္ခစင်းရဲခြင်းပြည့်နှိမ့်ခြင်းစသည်တို့ကိုဆိုလိုတာဖြစ်ပါတယ်။ညှင်းဆဲနှိပ်စက်ခြင်းဆိုတာဟာလည်းခရစ်တော်ကိုယုံကြည်ခြင်းကြောင့်ခံရတဲ့ညှင်းဆဲနှိပ်စက်ခြင်းကိုဆိုလိုတာဖြစ်ပါတယ်။မွတ်တိတ်ခြင်းဆိုတာစားစရာမရှိငတ်မွတ်ခြင်းအဝတ်အချိစီးရှိခြင်းဆိုတာဝတ်စရာခြုံစရာအဝတ်မရှိခြင်းကိုဆိုလိုတာဖြစ်ပါတယ်။အဲ့ဒီဒုက္ခဆင်းရဲတွေသာမကဘေးနဲ့တွေ့ကြုံခြင်းကွံ့မြတ်ခြင်းစတဲ့အရာတွေကခရစ်တော်ရဲ့ချစ်ခြင်းမေတ္တာတော်နဲ့ယုံကြည်သူကျွန်တော်တို့ကိုကွာစေနိုင်သလားအဲ့ဒီဒုက္ခဆင်းရဲအလုံးကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ပေါလုကအခုလိုပြောပါတယ်မကွာစေသည်သာမကငါတို့ကိုချစ်တော်မူသောသူ၏ကျေးဇူးတော်ကြောင့်ငါတို့သည်ထိုအမှုခတ်သိမ်းတို့ကိုခံစင်တွင်ပင်အထူးသဖြင့်အောင်မြင်ကြ၏လို့ဆိုပါတယ်ခရစ်တော်ကိုယုံကြည်ခြင်းနဲ့ခရစ်တော်ကိုနာခံခြင်းကြောင့်ပေါလုခံခဲ့ရတဲ့အရာအချို့တို့ကိုနှစ်ကောအခိုင်၁၁အငယ်၂၃ကနေပြီးတော့33ကျမ်းမှာကျွန်တော်တို့တွေ့နိုင်ပါတယ်ပေါလုခံရတဲ့ဒုက္ခဆင်းရဲအချို့တွေကတော့ရိုက်ပုတ်ခြင်းထောင်ထဲမှာလောင်ထားခြင်းသေခြင်းပိနဲ့အကြိမ်ကြိမ်တွေ့ကြုံခြင်းကြာပွတ်နဲ့39ချက်ရိုက်နှက်ခြင်းကို၅ကြိမ်တိုင်တိုင်ပေါလုခံခဲ့ရပါတယ်ကြိမ်လုံးနဲ့၃ကြိမ်အရိုက်ခံခဲ့ရပါတယ်။ကြောက်ခဲနဲ့ပစ်ပေါက်ခြင်းကိုလည်းခံခဲ့ရပါတယ်။၃ကြိမ်တိုင်တိုင်သင်းမောပြတ်ခြင်းနဲ့တွေ့ကြုံခဲ့ရပါတယ်။တစ်နေ့နဲ့တညပင်လယ်ထဲမှာနေခဲ့ရပါတယ်။မြစ်ကူးရတဲ့ဘေးဒုက္ခ၊ဓမြဘေး၊မိမိအမျိုးသားချင်းတို့ပြုတ်တဲ့ဘေး၊တပားအမျိုးသားတို့ပြုတ်တဲ့ဘေး၊မြို့ရွာမှာရောက်တဲ့ဘေး၊တောမှာရောက်တဲ့ဘေး၊ပင်လယ်ဘေး၊ညီအကိုဖြစ်ရောက်ဆောင်သောသူတို့ပြုတ်တဲ့ဘေးပြန်ပန်းစွာအမှုဆောင်ရွက်ခြင်းအကြိမ်ပေါင်းများစွာမအိပ်ပဲစောင့်နေခြင်းမွတ်တိတ်ခြင်းရေငတ်ခြင်းတွေကိုအကြိမ်ကြိမ်ပေါ်လို့ခံခဲ့ရပါတယ်။ချမ်းအေးလာတဲ့ဆောင်းရာသီမှာဝတ်ဆရာအဝတ်ခြုံဆရာဆောင်မရှိလို့အအေးတန်ကိုပေါ်လို့ခံခဲ့ရပါတယ်။ဟိဘဲဩဝါဒစာအခိုင်းစတဲ့အရာကနဦးယုံကြည်သူတို့ဟာရိုက်နှက်ခြင်းကျိုးနဲ့တုပ်ပြော့ထောင်ထဲမှာလောင်ထားခြင်းကြောက်ခဲနဲ့ပစ်ခြင်းလွှာနဲ့အပိုင်းပိုင်းတိုက်ဖြတ်ခြင်းဓာတ်နဲ့ကွံ့မြတ်ခြင်းတွေကိုခံရပါတယ်။တိုးရီစက်ရီကိုခြုံစီပြီးလှဲ့လေစေတယ်။နေစရာအိမ်မရှိ တောကျူတောင်ကြားဥမြင်မြေတွင်းထဲမှာအပြောင်းပြောင်းအလဲလဲနေရကြပါတယ်။အချို့သောယုံကြည်သူတို့ဟာဆိုရင်တာ၍မြတ်တဲ့ထမြောက်ခြင်းကိုအလိုရှိတဲ့အတွက်လွတ်ခြင်းအခွင့်ကိုမခံမယူဘဲပြင်းစွာသောညှင်းဆဲခြင်းကိုခံကြပါတယ်။ဆင်းရဲဒုက္ခအမျိုးမျိုးကိုယုံကြည်သူတို့ခံနေရကြတာဟာအံ့ဩစရာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုရင်အဲ့ဒီအမှုတွေကိုခံရလိမ့်မယ်လို့ယေရှုခရစ်တော်ကကြိုတင်မိန့်တော်မူသောကြောင့်ဖြစ်ပါတယ်။လုကာအခန်း21အငယ်17မှာယေရှုကအခုလိုကြိုတင်မိန့်တော်မူပါတယ်။လူများတို့သည်ငါ၏နာမကြောင့်သင်တို့ကိုဖန်ဆီးညှင်းဆဲ၍တရားစရတ်၌၎င်းထောင်ထဲ၌၎င်းအနံကြလိမ့်မည်လို့မိန့်တော်မူပါတယ်။လုကာအခိုင်း21အငယ်16ကနေ18ကြားမှာလဲယေရှုကအခုလိုမိန့်တော်မူပါတယ်။သင်တို့မိဘညီအကိုပေါ့ဖော်အဆွေခင်ပွန်းတို့သည်သင်တို့ကိုအနှံကြလိမ့်မည်။အချို့တို့ကိုလည်းတတ်ကြလိမ့်မည်။လူအပေါင်းတို့သည်လည်းငါ၏နာမကြောင့်သင်တို့ကိုမုန်းကြလိမ့်မည်လို့ယေရှုကြိုတင်မိန့်တော်မူပါတယ်။ပေါလုနဲ့ကနဦးယုံကြည်သူတို့ဟာပြင်းစွာသောညှင်းဆဲခြင်းအသေးသက်ချင်းကိုပင်ခံရကြပါတယ်။ဒါပေမဲ့အဲ့ဒီအမှုအရာတွေကခရစ်တော်ရဲ့ချစ်ခြင်းမေတ္တာတော်နဲ့သူတို့ကိုကွာစေသလားဆိုရင်မကွာစေယုံသာမကအဲ့ဒီအမှုတွေကိုသူတို့ခံရတဲ့အချိန်မှပြင်လျင်ခရစ်တော်ရဲ့ချစ်ခြင်းမေတ္တာတော်ကြောင့်ခံရနိုင်သောအောင်မြင်ခြင်းအခွင့်ကိုယေရှုပေးသနာတော်မူပါတယ်။ယုံကြည်သူကျွန်တော်တို့လည်းခရစ်တော်ရဲ့နာမတော်ကြောင့်ဆင်းရဲဒုက္ခအမျိုးမျိုးသာမကအသေးသက်ခြင်းကိုပါခံရနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကြောက်စရာမလိုပါဘူးယေရှုမိန့်တော်မူခဲ့တဲ့အတိုင်းသင်တို့သည်ငါကိုအမြင်ပြု၍ငြိမ်သက်ခြင်းရှိစေခြင်းကဤစကားကိုငါပြောပြီးသင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရိမ်ကြနဲ့ငါသည်လောကကိုအောင်ပြီဟုမိန့်တော်မူ၏လို့ယောဟန်အခန်း16အငယ်33မှာတွေ့ရပါတယ်ယုံကြည်သူတို့ဟာခရစ်တော်ကိုယုံကြည်နာခံခြင်းကြောင့်ခံရတဲ့အရာတွေအတွက်ညှိတွားမိတဲ့အချိန်တွေရှိကောင်းရှိနိုင်ပါတယ်။သို့သောကျွန်တော်တို့သိမှတ်ထားရမှာကခရစ်တော်ရဲ့နာမတော်ကြောင့်ဆင်းရဲဒုက္ခအမျိုးမျိုးကိုခံရတဲ့အချိန်မှာယုံကြည်သူတို့ကိုခရစ်တော်ပြစ်မှတ်ထားဘူး။အဲ့ဒီဒုက္ခဆင်းရဲကနေလွတ်မြောက်ရသောအခွင့်ဒါမှမဟုတ်အောင်မြင်ရသောအခွင့်ဒါမှမဟုတ်အဆုံးတိုင်အောင်ခံရနိုင်သောခွန်အားကိုပေးသနာတော်မူမှာဖြစ်ပါတယ်။တကောအခိုင်း30အငယ်73ကိုကျွန်တော်ဖတ်ပြပါမယ်လူ၌ဖြစ်တတ်သောစုံစမ်းနှောက်ရှက်ခြင်းကိုသာသင်တို့သည်ခံရကြ၏ဖယားသခင်သည်သစ္စာနှင့်ပြည့်စုံတော်မူသည်ဖြစ်၍သင်တို့မခံနိုင်သောစုံစမ်းနှောက်ရှက်ခြင်းကိုသင်တို့၌ရောက်စိမ့်သောငါအခွင့်ပေးတော်မူသင်တို့သည်ခံနိုင်မိအကြောင်းစုံစမ်းနှောက်ရှက်ခြင်းနှင့်တကွထွက်မြောက်သောလမ်းကိုလည်းစီရင်ပြုပြင်တော်မူလိမ့်မည်လို့အတိအလင်းပေါ်ပြထားပါတယ်။ယုံကြည်သူတွေတွေ့ကြုံရတဲ့ဆင်းရဲဒုက္ခမှန်သမျှဟာအတိတ်ပဲမဲ့မဟုတ်ဘူး။မတော်တဆဖြစ်မှုကြောင့်လည်းမဟုတ်ဘူး။ယုံကြည်သူကျွန်တော်တို့ရဲ့ကောင်းကျိုးအတွက်တွေ့ကြုံရသောအခွင့်ကိုဖယားသခင်ပေးတော်မူခြင်းဖြစ်ကြောင်းယောမအခိုင်း၈အငယ်28မှာအတိအလင်းပြောထားပါတယ်။ပေါ်ပြခဲ့တဲ့ဆင်းရဲဒုက္ခတွေကခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်နဲ့ယုံကြည်သူကျွန်တော်တို့ကိုမကွာစေနိုင်ဘူးဆိုရင်ကယ်တင်ခြင်းဟာဆုံးရှုံးနိုင်သလားမဆုံးရှုံးနိုင်ပါဘူးယုံကြည်သူကိုယ်တိုင်ကရောယုံကြည်သူဖြစ်ရတာအရှုံးကြီးပဲယုံကြည်သူမဖြစ်ချင်တော့ဘူးမခံနိုင်တော့ဘူးဆိုပြီးတော့မိမိရဲ့ရွေးချယ်မှုဆန္ဒအတိုင်းခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်ကနေကိုယ့်ကိုယ်ကိုကွာစေနိုင်သလားမကွာစေနိုင်ပါဘူးခရိယံဘာသာကနေအခြားသောဘာသာကိုပြောင်းသွားကြတဲ့သူတွေရှိကြပါတယ်။အဲ့ဒီလူတွေဟာခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်နဲ့ကိုယ့်ကိုယ်ကိုကြွားစေနိုင်လို့ထွက်သွားကြတာလား။မဟုတ်ပါဘူး။အစကတည်းကစစ်မှန်သောယုံကြည်သူမဟုတ်လို့ထွက်သွားကြတာဖြစ်ပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တိယောအခိုင်းနှစ်အငယ်၁၈မှာအခုလိုအတိအလင်းပြောထားပါတယ်။ထိုသူတို့သည်ငါတို့ထာမထွက်သွားကြ၏သို့တော်လဲအထက်ကငါတို့နဲ့မဆက်ဆိုင်ကြငါတို့နဲ့ဆက်ဆိုင်ရင်ငါတို့နဲ့အတူနေကြလိမ့်မည်ထို့သူအပေါင်းတို့သည်ငါတို့နဲ့မဆက်ဆိုင်ကြောင်းကို ထင်ရှားစေခြင်းဟာငါတို့ထံမှထွက်သွားကြ၏လို့အာတိအလင်းဖော်ပြထားပါတယ်ခရစ်တော်ရဲ့ချစ်ခြင်းမေတ္တာတော်နဲ့ယုံကြည်သူတို့ကိုကွာစေနိုင်မယ်လို့ထင်မြင်ယူဆနိုင်တဲ့အရာဆယ်မျိုးကိုယောမအခိုင်၈အငယ်38ကနေ39ကြားမှာထပ်ပြီးဖော်ပြထားပါတယ်အဲ့ဒီအရာဆယ်မျိုးကိုပြန်ပြီးကြည့်ရအောင်သေးခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေကောင်းကင်တမန်ဖြစ်စေအထွတ်အမြတ်ဖြစ်စေအာနာဇက်ဖြစ်စေမျက်မှောက်အရာဖြစ်စေနောင်လာလတ်တန့်သောအရာဖြစ်စေအမြင့်ဖြစ်စေအနိုင်ဖြစ်စေအေးအရာမှဆ၍အဘယ်နမိတ်တအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဖခင်သခင်ဤမေတ္တာတော်နှင့်ငါတို့ကိုမကွာစေနိုင်ဟုငါသည်သဘောကျလျက်ရှိ၏လို့တွေ့ရပါတယ်ငါသဘောကျလျက်ရှိ၏ဆိုတာပေါလုကဖခင်သခင်ရဲ့ဖွင့်ပြတော်မူချက်ကြောင့်ကိုယ်တိုင်ရှင်းရှင်းလင်းလင်းသိတဲ့အရာကိုတသက်ခံနေတာဖြစ်ပါတယ်။သေခြင်းဆိုတဲ့အရာကယုံကြည်သူတို့ကိုခရစ်တော်ရဲ့ချစ်ခြင်းမေတ္တာတော်နဲ့ကွာစေနိုင်သလား။မကွာစေနိုင်သည်သာမကယုံကြည်သူတို့အဖို့ကိုယ်ခန္ဓာသေခြင်းဟာမင်္ဂလာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်ယုံကြည်သူသေတဲ့အခါအမင်္ဂလာကင်းဝေးရာကောင်းကင်နိုင်ငံတော်ခရစ်တော်ထံမှချက်ချင်းရောက်သွားတယ်။သေးခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေယုံကြည်သူတို့ဟာဖခင်သခင်ရှေ့တော်မှောက်မှာရှိနေကြတဲ့သူတွေဖြစ်ပါတယ်အထွတ်အမြတ်ဆိုတာစာရမဏေနဲ့သူ့ရဲ့တမန်များကိုဆိုလိုတာဖြစ်ပြီးအာနာတကိုဆိုတာအံ့ဘွယ်တဘာဝလွန်တရားဒါမှမဟုတ်အစိုးရအာနာပိုင်ပုံကိုယ်တို့ကိုဆိုလိုခြင်းဖြစ်ပါတယ်အမြင့်ဖြစ်စေအနိုင်ဖြစ်စေဆိုတာအနိုင်အမြင့်တိုင်းတရားမှာသုံးတဲ့နခတ္တဗေဒဆိုင်ရာအတုံးအနှုံးဖြစ်ပါတယ်အမြင့်ဖြစ်စေအနိုင်ဖြစ်စေဆိုရက်လူတို့ရဲ့အုံနောက်နဲ့မှန်းဆတွက်ချက်လို့မရနိုင်တဲ့အနိုင်အမြင့်အဝေးဆုံးမိုးကောင်းကင်ထက်ယုံကြည်သူတို့အပေါ်ခရစ်တော်ထားရှိတော်မူသောချစ်ခြင်းမေတ္တာတော်ဟာပို့ပြီးမြင့်မားပါれအဘယ်နမိတ်တအရာမျှဆိုတာဖခင်သခင်ဖန်ဆင်းတဲ့အရာမှန်သမျှကိုဆိုလိုတာဖြစ်ပါれယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းကိုဆုံးရှုံးစေနိုင်မဲ့ပုဂ္ဂိုလ်တဦးဒါမှမဟုတ်အရာတစ်စုံတစ်ခုခုကိုပေါ်ပြပြောဆိုဖို့မိကျန်တာများရှိခဲ့ရင်အဘယ်နမိတ်တအရာမျှသည်ဆိုတဲ့စကားနဲ့တခုမှမကြံအောင်ခတ်သိမ်းသောအရာတို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဘယ်လိုပုံကိုဘယ်အရာကမှသခင်ယေရှုခရစ်အားဖြင့်ခံရတဲ့ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာတော်နဲ့ယုံကြည်သူတို့ကိုမကွာစေနိုင်ဘူးအဲ့တလောက်ခိုင်မာတဲ့ချစ်ခြင်းမေတ္တာနဲ့ယုံကြည်သူတို့ကိုဘာကြောင့်ခရစ်တော်ချစ်ရတာလဲအဖြေကတော့ခရစ်တော်ကယုံကြည်သူတို့ကိုအဆုံးတိုင်အောင်ချစ်ဖို့ရွေးချယ်တော်မူသောကြောင့်ဖြစ်ပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတပည့်တော်တို့အပေါ်ယေရှုရဲ့ချစ်ခြင်းမေတ္တာတော်ကိုကြည်ရင်ပိုပြီးနားလည်နိုင်ပါလိမ့်မယ်။ယောဟန်အခန်း7အငယ်1မှာပတ်တခါပွဲမခံမီ၌ယေရှုသည်ဤလောကမှခမဲတော်ထံသို့ပြောင်းရသောအချိန်ရောက်သည်ကိုသိတော်မူသည်ဖြစ်၍ဤလောက၌ရှိသောမိမိလူတို့ကိုချစ်တော်မူသောကြောင့်အဆုံးတိုင်အောင်ချစ်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်ပတ်တခါစားပွဲကိုတုံးဆောင်ဖို့တပည့်တော်တို့ဟာချိန်မဆဲပဲယေရှုနဲ့အတူစပွဲမှာထိုင်နေကြပါတယ်အဲ့ဒီခေတ်ရဲ့ယဉ်ကျေးမှုအရာအိမ်ထဲကိုမဝင်ခင်ခြေကိုဆေးရပါတယ်ကျွန်တော်တို့မြန်မာယဉ်ကျေးမှုမှာအိမ်ထဲမဝင်မီဖနှက်ချွတ်ရတယ်လို့မျိုးပေါ့ဖုံတွေပေးနေတဲ့ဖနှက်နဲ့အိမ်ထဲကိုဝင်လာတဲ့ဧည့်သည်ကိုသင်ဘယ်လိုမြင်ပါလဲအဲ့ဒီခေတ်တုန်းကသူတပားရဲ့ခြေကိုဆေးရတဲ့အလုတ်ဟာအနိုင်ဆုံးသောကျွန်ရဲ့အလုတ်ဖြစ်ပါတယ်။တပည့်တော်တို့ကအနိုင်ဆုံးသောကျွန်ရဲ့အလုတ်ကိုမလုတ်ချင်ကြတဲ့အတွက်ယေရှုကိုယ်တိုင်အနိုင်ဆုံးသောကျွန်ရဲ့အလုတ်ကိုဝင်လုတ်ပြီးတပည့်တော်တို့ရဲ့ခြေကိုဆေးပေးခဲ့ရပါတယ်။ကိုရောနဲ့အတူအသေးခံပါမယ်လို့ပြောဆိုခဲ့တဲ့ပေတရုက၃ချိန်တိုင်အောင်ယေရှုကိုမသိပါဘူးလို့ငြင်းဆိုခဲ့ပါတယ်။တပည့်တော်တို့ဟာချစ်စရာမကောင်းတဲ့သူချစ်ဖို့မထိုက်တန်တဲ့သူတွေဖြစ်ကြပေမဲ့ယေရှုကသူတို့ကိုအဆုံးတိုင်အောင်ချစ်တော်မူပါတယ်ဂျော့ဂျ်မက်သဆန်ဆိုသူဟာ Oh love that will not let me go ဆိုတဲ့နာမည်ကြီးဓမ္မသခြင်းကိုရေးဆက်ခဲ့တဲ့သူဖြစ်ပါတယ်သူဟာငယ်စဉ်ကလေးဘဝကလေးကမျက်စိအားနည်းတဲ့သူဖြစ်ပါတယ်သူအသက်18နှစ်အရွယ်ရောက်တဲ့အခါသူ့မျက်စိဟာအလုံးဝကွယ်သွားမယ်မကြခင်မျက်မမြင်ဘဝကိုသူရောက်မဲ့အကြောင်းသိလိုက်ရပါတယ်သူ့ရဲ့တနာစပွဲအခြေအနေမှန်ကိုသူနဲ့လက်ထပ်မှုစိတ်ဆက်ထားတဲ့ကောင်မလေးကိုပြောပြလိုက်တယ် သူနဲ့လက်ထပ်မဲ့ကောင်မလေးကမင်္ဂလာလက်စွပ်ကိုပြန်ပေးပြီးသူ့ကိုလက်မထပ်နိုင်တော့တဲ့အကြောင်းပြောပြပြီး George Matheson ကိုထားခဲ့ပါတော့တယ်အမင်းအယုံလက်ဆုံးချစ်သူလက်ဆုံးနာကြီးစွာဘဝကိုဖျက်ဆီးလာခဲ့ပြီးနောက်နှစ်ပေါင်း20ကြာမှထာဝရမေတ္တာနဲ့သူ့ကိုချစ်ပြီးဘယ်တော့မှသူ့ကိုမစွန့်ပြစ်မဲ့ဘုရားသခင်ချစ်ခြင်းမေတ္တာတော်အကြောင်းကိုအဲ့ဒီဓမ္မတခြင်းအဖြစ်ရေးဆက်ခဲ့တာဖြစ်ပါတယ်ယုံကြည်သူညီအကိုတို့ခမဲတော်ဖခင်ကယုံကြည်သူကျွန်တော်တို့ကိုထာဝရမေတ္တာနဲ့ချစ်တော်မူပြီးသားတော်ယေရှုခရစ်တော်ကအဆုံးတိုင်အောင်ချစ်တော်မူသောကြောင့်ယုံကြည်သူကျွန်တော်တို့ရဲ့ကယ်တင်ခြင်းဟာထာဝရအတွက်လုံခြုံစိတ်ချရပါတယ်ကယ်တင်ခြင်းမဆုံးရှုံးနိုင်ဘူးဆိုတဲ့ဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တွင်တင်ချက်ကိုဝေငှလိုက်ရပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ